ဘူးရပိုင်စိတ်ဝင်စားဖို့အကောင်းဆုံးတဲ့ရင်ကတော့မြမလူလိုက်ရေးနှစ်ပတ်လည်နေ့မှာအေးရခိုင်တပ်ဖွဲ့ကနေရခိုင်ပြည်နယ်ကရဲကျင်းစခန်း၄ခုကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်တာအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစိုးရတပ်မတော်ထိပ်ပြီးစီဝေးလို့အဲ့ဒီစီဝေးအကြောင်းညွန်ကြိုင်းမှုချုပ်ဦးစော်ထေကသတင်းစာရှင်းလင်းပွဲလို့စတဲ့သတင်းတွေပါပဲလူလေပြောရရင်ရခိုင်အေးတပ်ဖွဲ့နဲ့ဆက်ဆက်တဲ့သတင်းတွေလို့ပြောရင်လည်းရပါတယ်ဒီခိုင်ပြည်နယ်ကအေးတပ်ဖွဲ့ရဲ့နောက်ဆုံးအခြေအနေအေးတပ်ဖွဲ့နဲ့ပတ်သက်ပြီးအစိုးရတပ်မတော်လွှတ်တော်ရဲ့သဘောထားဘလို့ဖြစ်မလဲဒေါက်တာစုကြည်ဦးဆောင်ကောင်းထဲပေါ်နေတဲ့ငင်းညာရေးကိုရောထိခိုက်စေနိုင်လားဆိုတာကုလပတ်လေးလာဆွေးနွေးကြည့်ကြရအောင်ပါ
ဇန်နဝါရီလ၄ရက်အေအေတပ်ဖွဲ့ရဲ့ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုမတိုင်ခင်အချိန်ကတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကစစ်တိုင်း၅တိုင်းမှာ၄နောက်ကျော်ကြာအပြစ်ခံရထားတဲ့အကြောင်းကြေညာထားခဲ့ပါတယ်ဒါပေမဲ့အဲ့ဒီတည်းမှာအေအေရခိုင်တပ်ဖွဲ့အခြေချထားပြီးတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့ရခိုင်ပြည်နယ်မပါဝင်ခဲ့ပါဘူးတပ်မတော်ရဲ့အပြစ်ရဲ့ကြေညာချက်မှာရခိုင်ပြည်နယ်နဲ့ကြံတိုင်းနယ်ပြည်နယ်တို့မပါဝင်တဲ့ကိစ္စ KIA ကချင်လက်နက်ကိုင်အဖွဲ့အပါအဝင်အခြားပိုင်းသားလက်နက်ကိုင်အဖွဲ့တို့ကထောက်ပြပြောဆိုမှုတွေရှိခဲ့ပါတယ်။ကချင်ကိုကံတအောင်ပလောင်နဲ့ရခိုင်အေအေလေးဘွဲ့ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာအခြားအချက်တွေနဲ့အတူရခိုင်ပြည်နယ်မှာရခိုင်အေအေတပ်ဖွဲ့ကိုထိုးစစ်ဆင်နီတာတွေကိုရက်ဆိုင်ပေးဖို့တောင်းဆိုလိုက်ပြီးအဲ့ဒါတွေအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကနေစစ်စင်ကြီးလှုပ်ရှားမှုတွေကိုရက်ဆိုင်သွားမယ်အကြောင်းဆိုပြီးတောင်းဆိုပါတယ်။ဒီထုတ်ပြန်ချက်အရရခိုင်ပြည်နယ်ကတပ်မတော်ရဲ့စစ်စင်ကြီးလှုပ်ရှားမှုတွေရက်ဆိုင်မပေးတာကြောင့်အခုလိုလွတ်လပ်ရေးနှစ်ပတ်လည်နေ့မှာရဲကြီးစခန်းလေးခုကိုတပြိုင်နက်တည်းတိုက်ခိုက်တုတ်ပြန်လိုက်တာဖြစ်နေပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးတပ်မတော်ဘက်ကထုတ်ပြန်ရမှာအေအေတပ်ဖွဲ့ဘက်ကအင်အား300ဝန်းကျင်လောက်ပါဝင်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအပြီးထုတ်ပြန်ခဲ့တဲ့တပ်ပုံတွေမှာရဲစခန်းနေရာနဲ့အမိုးတွေမှာကြည်စံရစကားပေါက်တွေလို့ဖြစ်နေတာကိုကြည့်ရင်အေအေအဖွဲ့ဟာလက်နက်ငယ်အပြည့်အစုံနဲ့ကြီးအားအများကြီးအသုံးပြုတိုက်ခိုက်ခဲ့တာတွေ့နိုင်ပါတယ်။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့နဲ့တိုက်ခိုက်မှုနှစ်ကြိမ်နဲ့အတော်လေးကိုခြားနာတာတွေ့ရပါတယ်။ဒီဖြစ်စဉ်အပြီးနားလည်လို့ရနိုင်တာကတော့ရခိုင်ပြည်နယ်မှာအခြေချပြီးဖြစ်တဲ့အေအေလက်နက်ကိုင်အဖွဲ့အင်အားဟာတိတိမောမောမဟုတ်တော့ဘူးဆိုတာမှန်ဆောင်နိုင်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ခုဆိုရင်ဒေါက်တာစုကြည်နဲ့ NLD အစိုးရရဲ့ခွင့်ပြုချက်ကိုလည်းရပြီဖြစ်လို့တပ်မတော်ဘက်ကလည်းရခိုင်ပြည်နယ်ကအေအေတပ်ဖွဲ့ကိုအဖေချာချိန်မုန်းတာလုပ်နေပါပြီ။မိစရာမိကွန်းကတော့တပ်မတော်ကနေရခိုင်ပြည်နယ်ကနေအေအေကိုအပြစ်တိုင်ချိန်မုန်းပစ်နိုင်မှာလားဆိုတာပါ။လက်တော်နှစ်တွေအတွင်းဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုကြည့်ရင်အဲ့လိုနှိမ်နေမောင်းထုတ်ဖို့မလွယ်လောက်ဘူးလို့မှန်းဆနိုင်ပါတယ်။တကယ်တော့လွတ်လပ်ရေးရပြီနောက်ပိုင်းကစအစိုးရအဆက်ဆက်ကိုရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပုံကံမှုရှိခဲ့ပါတယ်။ပထမဆုံးကတော့ကွန်မြူနတီပါတီတွေဦးဆောင်တဲ့လဝဲပုံကံမှုတွေဖြစ်ပြီးဆရာသာရှင်ဦးနေဝင်းလက်ထက်1968ခုနှစ်ဝန်းကျင်ရောက်တော့မှအမျိုးသားရေးလက္ခဏာဆောင်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေထူထောင်ပုံကံမှုလုပ်ခဲ့ကြတာပါ။ဒါပေမဲ့ရခိုင်ပြည်နယ်ထဲမှာမဟုတ်ပဲ ALA နဲ့ ALB နှစ်ဖွဲ့စလုံးကချင်နဲ့ကရင်ပြည်နယ်တွေမှာဖွဲ့စည်းခဲ့ကြတာပါ။အဲ့ဒီအချိန်ကလေးကရခိုင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့အဓိကရည်မှန်းချက်ဟာသူတို့လက်နက်ကိုင်တပ်ဖွဲ့တွေရခိုင်ပြည်နယ်ထဲမှာအခြေချရေးဖြစ်ခဲ့ပါတယ်
။အဲ့ဒီလိုအခြေချနိုင်မှု1980ကျော်နှစ်တွေကရခိုင်တပ်ဖွဲ့တွေဟာထိုင်းနယ်စပ် KNU နေနေကနေ KNU ရှမ်းကချင်ပြည်နယ်ကိုနယ်စပ်နားကနေပတ်ဖြတ်တန်းပြီးချင်းပြည်နယ်ထဲကနေတဆင့်ရခိုင်ပြည်နယ်ထဲဝင်ရောက်ဖို့မိုင်ရာပေါင်းများစွာရှိတဲ့ကျူးရှည်ချီတပ်ပွဲကြီးစင်နွေးကြကြပါသေးတယ်။ဒါပေမဲ့ချင်းပြည်နယ်အဖက်မှာတက်မတော်ရဲ့ခြေမုံနာကိုခံရပြီးခေါင်းဆောင်နဲ့ကြာဆုံးတချို့ဖမ်းဆီးခံရပြီးထောင်ထဲရောက်ကုန်ပါတယ်။နောက်နှစ်ပေါင်း40နီးပါးကြာတဲ့အထိရခိုင်တပ်ဖွဲ့တွေရခိုင်ပြည်နယ်ရဲ့အင်းနဲ့အားနဲ့ချေချလှုပ်ရှားတက်မတော်ကိုအန်တုတိုက်ခိုက်နိုင်တာမျိုးမရှိခဲ့ပါဘူး။နောက်ပိုင်း2009ခုနှစ် KIA ကချင်လက်နက်ကောင်ညီမျှမှဖွဲ့စည်းလိုက်တဲ့ရခိုင် AA တပ်ဖွဲ့ကတော့ပထမပိုင်းမှာမဟာမိတ်တွေနဲ့အတူတွဲပြီးတိုက်ခိုက်တာတွေလုပ်ပြီး2015ခုနှစ်ရောက်မှရခိုင်ပြည်နယ်မှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားတဲ့သတင်းတွေစပြီးထွက်ပေါ်လာပါတယ်။တိုက်ပွဲတွေစတိုက်ဖြစ်ပွားပြီးတဲ့နောက်2016ဧပြီလကုန်မှာတော့ AA တိုက်ပွဲပြဿနာလွတ်တော်တဲ့အထိရောက်လာပါတယ်။အမျိုးသားလွတ်တော်ရေးမှာရခိုင်အမတ်ဦးဝေစင်အောင်တင်လာတဲ့အဆိုကတော့မြမတပ်မတော်နဲ့ AA လက်နက်ကိုင်အဖွဲ့တို့ကြားရခိုင်ပြည်နယ်တွင် ယခုတလောတကြော့ပြန်ဖြစ်ပွားနေတဲ့တိုက်ပွဲများကိုချက်ချင်းရစဲပြီးအေအေလက်နက်ကိုင်ဖွဲ့ကိုနိုင်ငံရေးအရာဆွေးနွေးပွဲသို့ဖိတ်ခေါ်တင်ကြောင်းတီထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုတဲ့အဆိုပဲဖြစ်ပါတယ်။ဒီဆိုကိုတင်လာပြီးတဲ့နောက်သိလိုက်ရတာကတော့ရခိုင်နိုင်ငံရေးကောင်းဆောင်အားလုံးလူလူဟာအေအေတပ်ဖွဲ့ရခိုင်ပြည်နယ်မှာအခြေချတာကိုထောက်ခံတယ်ဆိုတာသိလိုက်ရပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်တချို့ကအေအေရခိုင်ပြည်နယ်ရဲ့အခြေချဖို့ကြိုးစားတာကိုကိုမိခင်ထာနေကိုပြန်လာတာပါလို့ဆိုကြပါတယ်။လွတ်တော်ရင်းမှာတော့ရခိုင်အမတ်တွေနဲ့တပ်မတော်သားအမတ်တွေပြင်းပြင်းထန်ထန်သဘောထားကွဲလဲနေပါတယ်။အဲ့ဒီအစိုးရနဲ့ပတ်သက်ပြီးဆွေးနွေးတာတွေကိုဆုံးဖြတ်ချက်မချခဲ့ပဲမှတ်တမ်းတင်ယူလောက်လုပ်ပြီးနှစ်ဖက်တင်းမာမှုရော့ကြုံနေလုံနိုင်ခဲ့တာပါ။ဒီနေ့အချိန်ထိတပ်မတော်ဘက်ကအေအေတပ်ဖွဲ့ရခိုင်ပြည်နယ်ရဲ့အခြေချတာကိုလက်မခံနိုင်သေးပေမယ့်အေအေတပ်ဖွဲ့ကတော့ရခိုင်နိုင်ငံရေးသမားတွေနဲ့ရခိုင်တိုင်းရင်းသားအလွှာဆောင်ရဲ့ထောက်ခံမှုပိုရလာတာကိုတော့တွေ့မြင်လာရပါတယ်။
နောက်ဆုံးအချိန်နေရရခိုင်စခန်းတွေဝင်တိုက်ခိုက်ရလို့အေအေကိုဓာတ်ပြန်ထိုးစစ်ဆင်ရတယ်ဆိုပေမဲ့တပ်မတော်ဘက်ကတော့တချင်ချင်းမှာအပြစ်ခတ်ရပ်ပြီးအေအေကိုအတိမတ်ပြုနိုင်ငံရေးဆွေးနွေးပွဲဝိုင်းရောက်အောင်ခေါ်ယူဖို့လိုပါတယ်။အဲဒီလိုမှမလုပ်နိုင်ရင်အေအေအခြေဆိုင်ရာဒေသတွေမှာတိုက်ပွဲတွေဖြစ်ုံမကအစိုးရအခြေဆိုင်ရာဒေသတွေမှာပါမိုင်းထောင်တာ၊လုံခြံတာ၊ဖောက်ခွဲတာစတာတွေဖြစ်လာမဲ့အလားအလာတွေရှိသလိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့တုံ့ပြန်တိုက်ခိုက်မှုတွေလည်းပေါ်ပေါက်ကောင်ပေါ်ပေါက်လာနိုင်ပါတယ်။ဒင်းသာရှင်လင်းဝဲမှာဥစိုးထေးပြောသလိုစစ်ပွဲဟာရခိုင်ပြည်နယ်မှာပဲကွက်ပြီးဖြစ်ပွားနေဖို့တော့မဖြစ်နိုင်ပါဘူး။တိုင်းပြည်ကိုအမှန်တကယ်ငြိမ်းချမ်းစေချင်ရင်တော့ရောက်တဲ့နေရာကနေတိုက်ပွဲတွေရက်ပြစ်ခတ်နေရတဲ့အဖွဲ့အစည်းတွေနဲ့စပွဲဝိုင်းတွေပေါ်မှာတွဲဆုံဆွေးနွေးအဖြေရှာတာကလွယ်ပြီးအခြားနည်းလမ်းမရှိနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။